မြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲကြိုးပမ်းမှုတွေနဲ့အတူအမေရိကန်နဲ့ဥရောပလိုနောက်နိုင်ငံတွေကအရေးယူဒဏ်ခတ်မှုတွေရှော့ပေါ်လာကြတဲ့အခါမှာနိုင်ငံခြားကုမ္ပဏီတွေလည်းစီးပွားရေးဝင်ပြီးတော့လုပ်ကိုင်ကြဖို့ပြင်ဆင်လာကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအထူးကြံဖြစ်နေခဲ့တဲ့အတွေ့ဒီကောင်းမွန်ဖြတ်အမျက်ထုတ်တဲ့အခြေအနေမျိုးတွေပေါ်ပေါက်လာမှာကိုစိုးရိမ်မကင်းဖြစ်တာတွေရှိနေကြပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Scott Stones သတင်းပို့ထားတာကိုကိုအောင်လွင်ဦးကဆက်ပြောပြမှာပါရှင်။
အမေရိကန်နဲ့ဥရောပနိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့အတူမြန်မာနိုင်ငံကဗန်လုပ်ငန်းတွေရဲ့အားနည်းချက်တွေကြောင့်ပြပကလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုအခက်ကြုံနေခဲ့ရပေမဲ့အခုခါအရေးယူမှုတွေရောပွားလာနေတာနဲ့အမျှဝင်ရောက်လုပ်ကိုင်မှုစိုင်းပြင်းလာကြတာဖြစ်ပါတယ်ဒီထက်မှာအမေရိကန်ပြည်ထောင်စုကအေယာမလုပ်ငန်းကြီးတွေဖြစ်တဲ့ Google, Coca-Cola, General Motors စတဲ့ကုမ္ပဏီတွေပါပါဝင်လာကြတာပါဒါပေမဲ့လည်းအလုပ်သမားအခွင့်အရေးတွေလုပ်ငန်းဝင်အခြေအနေတွေအားမကောင်းလာသေးတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေကြောင့်ကောင်းတဲ့အစိုးဘက်ကဥတီမာကိုစိုးရိမ်နေသူတွေလည်းရှိပါတယ်ကုလသမဂ္ဂကလင်းငယ်များရေးပေါ်ရန်ပုံငွေဖွဲ့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုစလေရမရှရတာကတော့စီးရဲမွေးတင်မှု30ရာခိုင်နှုန်းရှိနေတဲ့မြန်မာနိုင်ငံမှာကလေးတွေပေါ်ကောင်းပုံဖြတ်အမျက်ထုတ်နိုင်တဲ့အန္တရာယ်တွေကြီးကြီးမားမားရှိနေတယ်လို့ဆိုပါတယ
် If government opens up as it said democratically then obviously it will open up everything
အစိုးရကပြောနေသလိုဒီမိုကရေစီနှိကျဖွင့်ပေးလာမယ်ဆိုရင်နေရာတိုင်းမှာတကားတွေပွင့်လာမယ်ဆိုတာတော့ရှင်းပါတယ်။သဘောကတော့မထိနိုင်သေးပဲဖြစ်နေတဲ့လက်ရှိအခြေအနေတွေဟာလည်းပိုပြီးရောရဲရဲဖြစ်လာနိုင်တာပါ။လူတွေကလှုပ်ချင်တာကိုလှုပ်လာနိုင်တဲ့သဘောပါ။ဥပဒေနဲ့ညီတာရောညီကြရောအကုန်ဖြစ်လာနိုင်ပါတယ်
။အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ World Vision ရဲ့ကလေးသင်ငယ်ကာကွယ်ဆက်လျှောက်ရေးမူဝါဒရေးအကြီးအကျယ်ပေးရာရှိ Jesse Eves ကတော့ကောင်းဘက်ကိုဦးတည်တဲ့ပြောင်းလဲမှုခြေလှမ်းတွေလှမ်းလာတာကသာပိုပြီးအရေးကြီးတယ်လို့ဆိုပါတယ
် We've seen you know countries like Burma starting to really take a look at what's happening within their own borders what's happening
မြန်မာနိုင်ငံလိုတန်းပြည်မျိုးတွေမှာကိုယ့်ရဲ့နေဆက်ဒေသတွေမှာဘာတွေဖြစ်ပျက်နေတယ်လူထုကဘာတွေရင်ဆိုင်နေရတယ်ဆိုတာတွေကိုအသေးချာကြည့်ပြီးတော့လိုအပ်သလိုတုံ့ပြန်ဆောင်ရွက်နိုင်ဖို့ကြိုးပမ်းလာတာတွေကိုတွေ့ရပါတယ်
World Vision အနေနဲ့ကတော့အထူးသဖြင့်လူမောင်ခိုကူးမှုတွေကလေးတွေပေါ်ကောင်းပုံဖြတ်အမျက်ထုတ်တာတွေလို့ကိစ္စမျိုးတွေနဲ့ပတ်သက်လို့ကိုယ်တွေ့ကြုံရသူတွေနဲ့လက်တွဲပြီးအများကအာရုံစိုက်လာအောင်ကြိုးစားနေတယ်လို့လည်းသူကပြောပါတယ
် It's amazing the change that you can see just by addressing the issue by bringing it out in the open and shining a light
ဒီစားနဲ့ပတ်သက်လို့ဂိုင်းတွေလာတွေပုံမလင်လင်ဆွဲထုတ်ပြီးမြင်သာထင်သာဖြစ်အောင်လှုပ်လာတာတွေကိုကြည့်မယ်ဆိုရင်ပဲအပြောင်းလဲတွေကအန်အောလောက်ဆရာပါအကြီးမားဆုံးပြဿနာလို့ကျွန်တော်ယူဆထားတာကတော့လူတွေကသူတို့ကိုတွေ့မြင်နေရတဲ့ကိစ္စကဘာမှမသိပဲဖြစ်နေကြတာပါဒါကတာမန်ဖြစ်ဖြစ်စဉ်ကိစ္စတခြားလုံးလှုပ်လာတဲ့ကိစ္စပဲလို့မြင်ကောင်းပြင်ကြတဲ့ကိစ္စတွေပ
ါ American ပြည်အောင်စု Broken Stack သူကစီးပွားရေးကျွမ်းကျင်သူ Lex Refill ကတော့မြန်မာနိုင်ငံကစီးပွားရေးပြုရင်ပြောင်းလဲမှုတွေမှာလူမှုပူလုံရင်းနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
် We have seen a pattern where countries thatinvest heavily in natural resources tend to underinvest in human resources
ဘာရင်းမြစ်တွေမှာအကြီးအကျယ်ရင်းနှီးမြှုပ်နှံရတဲ့တိုင်းပြည်တွေဟာလူအရင်းမြစ်တွေမှာစိုက်ထုတ်မှုတွေနှဲပါတဲ့ပုံစံမျိုးတွေ့ရတတ်ပါတယ်အတွေ့အကြုံတွေအရပြောရမယ်ဆိုရင်တော့လူအရင်းမြစ်အတွက်ရင်းနှီးမြှုပ်နှံမှုတွေကရေရှည်မှာပြန်ပြီးအကျိုးခံစားရတတ်ပါတယ
်ဗြိတိန်နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဌာနရဲ့အမှုဆောင်အရာရှိချုပ် Nick Bear ကတော့နိုင်ငံခြားကုမ္ပဏီတွေကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအပေါ်ကြီးကြီးမားမားအကျိုးပြုနိုင်လိမ့်မယ်လို့မြင်ပါတယ်
So it's not just economic. Working together in an open and transparent and responsible
way. ဒါကစီးပွားရေးတသက်မဟုတ်ပါဘူး။ပွင့်လင်းပြီးထင်သာမြင်သာရှိရှိနဲ့တာဝန်သိတဲ့စီးပွားရေးပုံစံမှာအတူလက်တွဲလှုပ်ဆောင်ခြင်းအပြင်တိုင်းပြည်တည်ငြိမ်မှုအတွက်အထောက်အကူဖြစ်ပါလိမ့်မယ်
။ Britain ကုန်သွယ်ရေးယုံအကြီးကဲလို့ပဲနှစ်ပေါင်း20ရောမှာပထမဆုံးအချိန်မြန်မာနိုင်ငံဆိုင်ရာ American သံမကြီးဖြစ်လာတဲ့ Derek Michelle ကလည်းပြပတ်ရင်းနှီးမြှုပ်နှံမှုတွေကနေပွင့်လင်းမြင်သာပြီးမြန်မာနိုင်ငံမှာတာဝန်ခံမှုတွေပိုရှိလာနိုင်တယ်လို့ပြောဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ။